မြန်မာနိုင်ငံရန်ကုန်နဲ့မန္တလေးမြို့တွေကစာပေဟောပြောပွဲတွေမှာမွတ်စလင်ဘာသာဝင်ဟောပြောမှုတွေကိုဗုဒ္ဓဘာသာယဟန်တန်ခါတချို့ကပိတ်ပင်တားမြစ်မှုတွေဟာဒီမိုကရေစီရဲ့အနှစ်သာရဖြစ်တဲ့လွတ်လပ်စွာဟောပြောခွင့်ကိုထိခိုက်စေတယ်ဆိုပြီးလူခွင့်ရေးလှုပ်ရှားသူတွေနဲ့နိုင်ငံရေးသုံးသပ်သူတချို့ကယူဆပါတယ်ဒီချင်းတွေကိုအာဏာပိုင်တွေဘက်ကထိတိယောက်ယောက်မကင်တွဲနိုင်ဘူးဆိုရင်ဘာသာရေးတင်းမာမှုတွေဟာတဆင့်ပြီးတဆင့်ဖြစ်လာနိုင်တယ်လို့လည်းထောက်ပြကြပါတယ်စုံစမ်းမေးမြန်းထားတဲ့ကိုသားညုံကသတင်းပေးပို့ထားပါတယ်ရှင
်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာရန်ကုန်မြောက်ဥက္ကလာပါနဲ့မန္တလေးဘက်မှာ88မျိုးဆက်အဖွဲ့ကကုမြာအီနောက်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဖွဲ့စည်းပုံဥပဒေပြင်ဆင်ရေးဆိုင်ရာဟောပြောပို့ချနေတဲ့ရှစ်နေဥက္ကိုနီတို့ကိုမွတ်စလင်တွေဖြစ်တယ်ဆိုပြီးတော့တန်ဃာတော်အချို့ကစာပေဟောပြောပွဲမှာမပါဝင်ဖို့တွားရောက်ပိတ်ပင်မှုတွေဖြစ်ခဲ့တာပါဒါနဲ့ပတ်သက်ပြီးတော့တက်ဆိုင်ရာအာဏာပိုင်ရောတန်ဃာအဖွဲ့အစည်းတွေကတာဝန်ရှိသူတွေကပါဟန်တားမှုမရှိခဲ့တာကြောင့်မွတ်စလင်စန့်ညီလှူရှားမှုတွေပိုပြီးတော့ကြီးမားလာမှာကိုစိုးရိမ်သူတွေလည်းတွေ့ရပါတယ်။အထူးသဖြင့်ကတော့ဒီမိုကရေစီအသွင်ကူးပြောင်းရေးကာလမှာဒီမိုကရေစီအခြေခံတရားဖြစ်တဲ့လွတ်လပ်စွာပြောဆိုမှုတွေကိုထိခိုက်စေတာမှုဒါဟာတိုင်းပြည်အတွက်အလားအလာမကောင်းနိုင်ဘူးလို့စိုက်ဆရာဦးစီသူအောင်မြေကသုံးသပ်ထားပါတယ်။
တန်ဃာတချို့ကသွားပြီးတော့မှအဲ့ဒီမဟုတ်ပြောရဘူးပါညာဆိုပြီးပိတ်ပင်တဲ့စီမှာအစ္စလမ်ဘာသာဝင်တွေတသက်မကဘူးဗျ။အူမမတိတာစမ်းကြောင်းဆိုရင်လည်းသူတို့ပိတ်တဲ့ထဲမှာပါတယ်အဲ့ဒါဘာလဲဆိုတော့မွတ်စလင်ကုသိုလ်ပြည့်ဆေးရုံကိုဆေးကုလို့ဆိုတဲ့အကြောင်းပြချက်နဲ့ပေါ့နော်ဟိုပြောချင်တာကဒါကအစ္စလမ်ဘာသာဝင်မို့လို့ပိတ်တယ်ဆိုတဲ့ဥစ္စာကဒါသူတို့ရဲ့အကြောင်းပြချက်ပဲတကယ်တကယ်သူတို့ပိတ်ပင်နေတာကကျွန်တော်တို့နိုင်ငံသားတွေရဲ့လွတ်လပ်စွာဟောပြောခွင့်ကိုသာပိတ်ပင်တဲ့အတိပယ်ရောက်တယ်ဗျကျွန်တော်တို့လွတ်လပ်စွာဟောပြောခွင့်လွတ်လပ်စွာရေးသားထုတ်ဝေခွင့်ရဖို့ကျွန်တော်တို့မနေဘူးကြိုးစားမနေဘူးတက်ပွဲဝင်လာကြရတာဒီနေ့အချိန်မှာနည်းနည်းပပရလာကစားရှိသေးတယ်ဒီတန်ဃာတော်တချို့ကအဲ့ဒါလို live ပိတ်ပင်နေဆိုတဲ့ဟာကကျွန်တော်တို့တိုင်းပြည်အတွက်တော်တော်လေးကိုမကောင်းဘူ
းဗုဒ္ဓဘာသာတန်ဃာတော်ကြီးတဲမှာတော့ဒီဖြစ်ရတဲ့ပတ်သက်ပြီးတော့သဘောထားတွေကတော့ကွဲပြားကြပါတယ်အခုလိုဒီစာပေဟောပြောပွဲတွေမှာမွတ်စလင်တွေပါဝင်လာတာကိုတားမြစ်ကြတဲ့ယဟန်တန်ဃာချို့ဟာဘသူဘဝဖြစ်တဲ့နောက်ခံဘလို့ရှိတယ်ဆိုတာကတော့တဲတဲကွဲကွဲမရှိကြပါဘူးဒါပေမဲ့လို့မြန်မာနိုင်ငံမှာအခြားဘာသာလွှမ်းမိုးမှုတွေရှိလာမှာကိုစိုးရိမ်ကြတဲ့တန်ဃာတော်တွေရှိတယ်လို့ပဲအခုကိစ္စမျိုးဟာယူသသားဖြစ်ရမဟုတ်ဘူးဆိုတဲ့ရှိရအောင်ကြောင်းတိုက်စီရတော့ရှင်ပဏဝင်သားလို့အမြင်ရှိတဲ့ကုတော်ကြီးလည်းတွေ့ရပါတယ
်လက်လက်ကပြောတော့ခဲငိုရှင်းပေါ်မှန်လာပေါ့ဒါပဲဒါကြတော့သူကပုဂ္ဂိုလ်တိုက်ခိုက်မှုတွေဖြစ်နေတာပုဂ္ဂိုလ်ကလည်းမျိုးရုံမဟုတ်ခနဲ့လူအများလေးစားတဲ့ပုဂ္ဂိုလ်တွေကိုရေးပြီးတော့မှဒါကလည်းလောက်တယ်ဆိုတော့ဒါနိုင်ငံရေးခုရုံလုပ်မှုလို့ပြောလို့ရတာပေါ့ဒါလည်းရှင်းတဲ့ပြည့်တဲ့ဆိုတော့ဒါပထမခြေလမ်းပေါ့နောက်လာကြတော့လူတယောက်ချင်းကိုတော့ကျေးဇူးတွေနဲ့လက်တိုက်ပါပေါ့အထင်မြင်လွဲမအောင်ပေါ့အခုဆိုရင်ဒေါ်လုံးလူကြီးကိုလည်းပြောလာပြီးနောက်အခုလက်ရှိလှုပ်ရှားနေတဲ့သံဃာတော်တွေကလည်းဆိုရအောင်သံဃာတော်တွေကအတုတွေဖြစ်တယ်ဆိုတာတွေဒါတွေကပြောနေလေသံဃာတွေကလည်းတဆို့လဲဟော်ရင်းတွေပေါ့နောက်လူငယ်စိတ်သက်ရှိမယ်ကြားရင်တွေ့ရင်မြင်ရင်မဟုတ်မခံစိတ်သက်ရှိတဲ့သံဃာအနည်းပေါ့လူငယ်စုပေါ့အဲ့ဒီထက်မှလည်းသူကနိုင်ငံရေးနဲ့ပတ်သက်ပြီးတော့ဘာမှကိုသူကမသိတဲ့ရဟန်းသံဃာတော်တွေကအခုအများဆုံးဖြစ်နေကြတာလ
ေဦးစီသူအောင်မြင့်ကတော့အခုလိုမျိုးအခြေအနေတင်းမာလာတာဟာအာဏာဝင်တွေဘက်ကထိထိရရောက်စက်မမှုမရှိလို့ဖြစ်တယ်ဆိုပြီးတော့မြင်ပါတယ်အထူးသဖြင့်ကတော့ဒီပြည်ထောင်ဝန်ကြီးဌာနဘက်ကအရေးယူကြံတွယ်မှုတွေဘာမှမတွေ့ရဘူးလို့သူကပြောပါတယ
်သမရဦးသိန်းစင်ကသူ့မိခွန်းနဲ့မှနှစ်ကြိမ်လောက်ပြောတယ်ဒီ HP နဲ့ပတ်သက်လို့ပေါ့အမုံတရားနဲ့ပတ်သက်လို့ပြောဆိုတာတွေကိုသူအရေးယူပါမယ်ဆိုပြီးတော့မှသူပြောတာတွေရှိတယ်ဒါပေမဲ့အဲ့ဒီအရေးယူတာတွေတစုံတရာမလုပ်ခဲ့ဘူးမလုပ်ခဲ့တဲ့ခါကျတော့အဲ့ဒီပြောပြီးတဲ့နောက်ပိုင်းပြီးခဲ့တဲ့နှစ်ကုန်ပိုင်းတလျှောက်လုံးမှာဒီနှစ်အစမ်းထိကိုကျွန်တော်တို့ဘာတွေတွေ့ရလဲဆိုတော့အဲ့ဒီတန်ဃာတော်တချို့ရဲ့တရားပွဲတွေမှာဆိုရင်ဒီဘာသာရေးဆိုင်ရာအမုန်းကွာမှုတွေကိုတောက်လျှောက်ပြောတာတွေတွေ့တယ်ပြီးတော့မှနောက်တစ်ဆင့်တက်လာပြီးတော့မှဒီပုံမှန်59ကိစ္စတွေဒေါန်ဆန်းစုကြည်ကိုမဲမပေးဘူးကိစ္စတွေပါပြောင်ပြောင်တင်းတင်းဟောပြောလာတာတွေပါတွေ့ရတယ်အဲ့ဒါတွေကရက်မသွားဘူးကြာဆိုတော့ပြေလည်ဖို့လမ်းတော့သိမတွေ့သေးပါဘူး
အခုလိုဒီစာပေဟောပြောပွဲတွေမှာအင်အားသုံးအကြက်ကင်ခံရပြီးတော့ဟောပြောမဲ့သူအချို့ပိတ်ပင်ခံရတာနဲ့ပတ်သက်လို့မြန်မာအဖွဲ့ကကြီးညာချက်ထုတ်ပြီးတော့ကန့်ကွက်ဝေဖန်ထားပါတယ်။88ညီညာရေးနဲ့ပွလင်းလူအဖွဲ့ကြီးကလည်းစာပေဟောပြောပွဲအချို့ပိတ်ပင်ခံရတဲ့ကိစ္စနဲ့ပတ်သက်လို့ကြီးညာချက်ထုတ်ရမှာတော့အခုလိုဒီတန်ဃာအချို့ကအင်အားသုံးတားမြစ်တဲ့ကိစ္စရပ်အပြင်စာပေဟောပြောပွဲအချို့ကိုတက်ဆိုင်ရာရက်ကြီးအာဏာဝင်တွေကတားဆီးတဲ့ကိစ္စရပ်တွေကိုပါထည့်သွင်းပြောထားပါတယ်။ဒီလို့ရက်တွေဟာအခြားရည်ရွယ်ချက်တွေရှိတယ်လို့ပဲဒီမိုကရေစီကိုဆန့်ကျင်တဲ့လူရက်တွေဖြစ်တာမလို့ဆိုင်းဆရာတွေရဲ့အခွင့်အရေးအတွက်ဒီမိုကရေစီထုံးကားလူတွေကဝိုင်းဝန်းပြီးတော့ကာကွယ်သွားရမယ်ဆိုပြီးတော့ထုတ်ပြန်ထားပါတယ်ခင်ဗျာ